林真金为完美的郎给真心飞的对高手没水没可言就没真没水的没拉没拉一天飞给你如果我对亏中我在这天吧天哪一年一马毛你的心一脸飞出吧飞路亚克一生不飞灵美
明了吧克娘这能够让国家也别把的今年不怕不应牺牲我天下别抓马也别把的这能够也不怕的吗他看这里给啥子的应该立马杀比较မိတက်တဲ့သဘောတဘာဝတွေရှိတတ်ပါတယ်။တယောက်နဲ့တယောက်အခြေအနေအကြောင်းတရားတွေကွဲပြားခြားနားကြပေမဲ့လို့မိတက်ပုသူတွေရှိကြမှာပါ။ကြောက်ဘူးတာတချို့ကထမင်းချက်နေရဲ့ရောင်းမကိုလက်ထဲကကင်ပြီးရောင်းမကိုလိုက်ရှာနေတတ်သူ။သူကစိတ်ကူးယဉ်လွန်းလို့လည်းဖြစ်ချင်းဖြစ်နေပါမှာ။ကားပေါ်မှာထီးတို့ထမင်းချိုင်းတို့အိတ်တို့မိကြံတက်တဲ့သူအကြောင်းအရာတစ်ခုအတွက်ချင်းစုထားပြီးကမှမိလျော့ပြီးမသွားဖြစ်တဲ့သူမိပြီးတော့နောက်ကျမှရောက်အောင်သွားရတဲ့သူမိမိရဲ့တုံးနေကြအတုံးဆောင်အတုံးပြုတ်နေကြတဲ့အရာတွေကိုတောင်တခါတလေမိရော့ထားတတ်တဲ့သူတွေရှိကြပါတယ်။ဒီလိုမိလျော့ခြင်းဟာကိုယ့်ရဲ့အာဏာချက်တစ်ခုဖြစ်လို့တတိထားနေတော့ဘာမှပြဿနာမဖြစ်ပေမဲ့လို့နည်းနည်းလေးတတိလွတ်သွားရင်တော့ပြန်ပြီးမိလျော့တတ်တာကိုတတိပြုကြရမှာပါ။ပေါ်ရော့တာနဲ့မိတတ်တာမိကြံတတ်တာတွေဟာဒွန်တွဲလို့နေမယ်ဆိုတာယူဆမိပါတယ်။ဒါကြောင့်လဲဒီကနေ့မှာတော့တချို့ရည်စရာကောင်းနေပေမဲ့လို့မိတတ်ကြတဲ့လူလောကရဲ့အကြောင်းအရာလေးတွေစင်ကျင်စရာလေးတွေကိုချက်တော်ပရိသတ်ကြီးနဲ့အတူခံစားမျှဝေကြအောင်ပါလားခင်ဗျာကျွန်တော်ကတော့တခါတလေအမိဆိုးတတ်ပါတယ်အဲ့လိုမိတတ်တဲ့ကျွန်တော်ရဲ့အကြောင်းကိုပြန်ပြီးပြောပြရမယ်ဆိုရင်တခါတော့ကကျွန်တော်ရဲ့ဦးလေးအိမ်ကိုကျွန်တော်ကိုယ်တိုင်သွားလဲပါတယ်ဦးလေးရဲ့အိမ်မှာစကားစမိပြောစားကြတောက်ကြပြီးအပြတ်မှာတော့ကျွန်တော်မနေ့ကယူသွားတဲ့ကျွန်တော်ရဲ့ ठी ကိုမိကြံခဲ့ပါတော့တယ်။အဲ့ဒီ ठी မိကြံခဲ့တာကိုလည်းကျွန်တော်ကိုယ်တိုင်အိမ်ပြန်ရောက်မှပဲတတိပြန်ရမိပါတယ်။ဟာငါတော့ ठी ကြံခဲ့ပြီးနောက်နေ့ ठी ကိုသွားပြန်ယူမှပဲလို့တွေးမိပါတယ်။ဒါနဲ့နောက်နေ့မှာတော့ ठी ပြန်ယူဖို့ဦးလေးရဲ့အိမ်ကိုပြန်သွားခဲ့ပါတယ်။ဦးလေးစီရောက်တော့အဲ့ဒီမှာစကားစမိပြောပြီးတော့ ठी ကိုပြန်ယူလာခဲ့ပါတယ်။ဒီလိုနဲ့ဦးလေးအိမ်ကနေလမ်းရှောက်ပြီးအလာမှာငယ်တငယ်ချင်းတစ်ယောက်နဲ့တွေ့လို့သူကသူ့အိမ်မှာထမင်းလိုက်စားဖို့ခေါ်တာနဲ့သူ့ရဲ့အိမ်မှာနေလေစားစားကြကျောင်းတုံးကဘဝတွေကိုပြန်လဲပြောကြနဲ့တတိယဇာတွေဖြစ်ရပါတယ်ဒီလိုနဲ့စကားကောင်းနေလိုက်တာညနေဆောင်လို့ငွေကြေးအိမ်ကနေအိမ်ကိုပြန်ထွက်လာပါတော့တယ်အဲအိမ်ရောက်တဲ့အခါကြမှာပဲကျွန်တော်ဦးလေးအိမ်မှာကြံခဲ့လို့သွားပြန်ယူခဲ့တဲ့ ठी ငွေကြေးအိမ်မှာကြံခဲ့ပြီဆိုတာသိလဲရပါတော့တယ်ဟာသွားပြီဒီလိုနဲ့နောက်တနေ့မှာပဲအလွန်မမိတတ်တဲ့ကိုယ့်ရဲ့အာဏာချက်ကိုသိလို့လွေတလုံးကိုလွယ်ပြီးတော့တငယ်ချင်းရဲ့အိမ်ကိုထွက်ခဲ့ပါတော့တယ်။တနေရနဲ့တနေရသွားရတယ်ဆိုတာခရီးကလည်းမနီးလို့ ठी မိကြတဲ့ဒုက္ခကလည်းမသေးလာပါဘူး။တော်တော်ကိုလမ်းလျှောက်ရပါတယ်။ဒါနဲ့တငယ်ချင်းရဲ့အိမ်ကိုရောက်တော့မနီးက ठी ကြံခဲ့လို့ပြန်လာယူတာလို့ပြောပြလိုက်ပါတယ်။သူကလည်းကူရှာပြီးတော့ထမင်းစပွဲဘေးကခုံပေါ်မှာတင်ထားမိတာကိုတွေ့ရပါတယ်။ကိုယ့်ရဲ့မျက်စိရှိမှမဟုတ်တာရဲ့ကိုယ့်ရဲ့မိတက်တဲ့အကြောင်းအရာတွေကြောင့်ကြံခဲ့တာပဲဖြစ်ပါတယ်။ဒါနဲ့ ठी ကိုရတော့ချက်ချင်းမဲ့လွယ်ဤသေးကိုထဲ့ပြီးတော့လွယ်ကိုလဲမချွတ်တန်းလွယ်ထားတဲ့အခါကျမှပဲကျွန်တော်ရဲ့ ठी ကအိမ်ကိုပြန်ပါလာပါတော့တယ်။နောက်တူကတော့အိမ်ကြီးချင်းတရုတ်အမျိုးသမီးတယောက်အချောင်းမဲဖြစ်ပါတယ်။သူကတော့အသက်လဲ60ကျော်လို့လာပါပြီ။သားသမီးတွေနဲ့ဆိုတော့အိမ်မူကိစ္စကလည်းများသူကိုယ်တိုင်ကလည်းမိတ်တက်လာပြီလို့ပြောပြပါတယ်။ဒီလိုနဲ့တနင်္ဂနွေနေ့ရက်တနေ့မှာတော့သူမဟာသူ့ရဲ့ cycle ကိုစီးပြီးတော့ဖခင်အချောင်းကိုသွားတက်ပါတယ်တဲ့။ကျွန်တော်တို့ရဲ့မြို့ကနယ်မြို့လေးဆိုတော့စိုက်ကယ်ကိုပဲလူအများကအသုံးပြုကြပါတယ်ဒီလိုနဲ့မတရုတ်မဟာဖះเจ้าတက်ပြီးတော့ဖះเจ้าကလည်းဆင်းတော့သူမဟာသူ့ရဲ့အိမ်ကိုလမ်းလျှောက်ပြီးတော့ပြန်လာခဲ့ပါတော့တယ်အ အိမ်ရောက်လို့မှပဲသူစဉ်းစားမိတယ်သူ့ရဲ့ဆိုင်ကယ်ဖះเจ้าမှမိကြံခဲ့တယ်ဆိုတာကိုသိရပြီးဖះเจ้าမှနောက်တစ်ခေါက်ပြန်သွားပြီးတော့ဆိုင်ကယ်ကိုပြန်သွားယူရပါတော့တယ်တချို့တလေမိတတ်တာကတော့ရည်စရာတော့စရာဖြစ်ပါတယ်ဒါပေမဲ့လို့တချို့မိတတ်တဲ့အကြောင်းအရာလေးတွေကြောင့်ဆုံးရှုံးမှုကြီးကြီးမားမားပေးဆက်ကြရတယ်ဆိုတာဂရုပြုကြရမှာပဲဖြစ်ပါတယ်အမိုက်ကဆပြတ်သက်မိလောင်ဆိုတဲ့စကားရှိတာကိုလည်းတတိယစီချင်ပါတယ်ဖျောင်းနိုင်မီကျင်စည်းခွေမီမီးကျင်းမီးကျန်လက်ဆက်ဝါယာလျှော့စသဖြင့်မီးလောင်ကြောင်းမှုဖြစ်ကြတဲ့အခါမှာအိုးအိမ်များစွာအိမ်ထောင်စုများစွာငွေကြေးဆုံးရှုံးမှုများစွာကိုတွေ့ကြုံခံစားကြရမှာဖြစ်တာကြောင့်မမေ့မလျော့မပေါ့ဆဖို့လေတတိမူကြရမှာပဲဖြစ်ပါတယ်တကူခိုးခံရတာကမှအကိုအတွက်ကြံခဲ့ပါဦးမယ်မီးလောင်ခဲ့ရင်ကတော့ဖြစ်ဘာမှကြံမှာမဟုတ်လို့တတိပြုကြရမှာဖြစ်ပါတယ်တကူခိုးရဲဆိုလို့တချို့သောသူတွေဟာမိမိတို့ရဲ့အိမ်တွေဆိုင်ခန်းတွေရုံးတွေကိုတော့ခတ်ဖို့ပိတ်ဆို့ဖို့မိလျော်တက်တဲ့အကြောင်းတွေကြောင့်ပစ္စည်းပစ္စည်းရတွေပျောက်ဆုံးရခိုးယူခံကြရတဲ့ဒုက္ခတွေကိုလည်းကြားသိနေကြရပါတယ်။ဒါတွေဟာကိုယ့်ရဲ့စီးပွားဥစ္စာတွေကိုထိခိုက်စေတတ်တာမို့ဂရုပြုကြဖို့လိုပါတယ်။ချုပ်ဇနီးမောင်နှံတွေဟာသူတို့လက်ထက်ခဲ့တဲ့ရက်ကိုမေ့တက်လို့မကြာခဏလင်မယားစိတ်ကောက်တဲ့အခါတွေလည်းရှိတတ်တယ်။သမီးသားတွေလည်းစိတ်ကောက်တတ်တာရှိကြပါတယ်။တချို့တွေကတော့အသက်စိတ်ကြော်လာပြီးဆိုတာနဲ့သူတို့ရဲ့အသက်တွေမွေးနေ့တွေကိုမိထားလိုက်ကြတယ်လို့ပြောပါတယ်။ဆီလောကမှာဆိုရင်လဲခွဲစိတ်ခံဆုံးကရိယာတွေဟာလူနာရဲ့ခန္ဓာအတွင်းမှာမိကြံခဲ့တာမျိုးလဲကြားဘူးကြပါတယ်။ဒါတွေဟာကြီးစရာကောင်းတယ်လို့ဆိုရင်စရာလဲကောင်းပါတယ်။တချို့ကတော့ချီးကျူးကျင်စရာကောင်းတယ်။တဦးနဲ့တဦးပြဿနာကြီးငယ်ဖြစ်ခဲ့တာတွေကိုမေးမေးလျော့လျော့ပဲသဘောထားတတ်ကြပါတယ်။အဲ့ဒီလိုမေးလျော့တတ်တဲ့လူသဘောစဘာဝတွေကြားတဲ့ကဒီကနေ့မမေ့မလျော့တတ်တဲ့ချီးမွမ်းခြင်းစရာတာဓုခေါ်ခြင်းစရာဝါမြောက်စရာကောင်းလာတဲ့အချက်တစ်ခုကိုလည်းတွေ့မြင်ကြရတယ်။ဒါတွေကို TV ဖန်ဆန်းပြင်ပေါ်မှာရောပြင်ပလောကမှာပါမြင်တွေ့နေကြရတာကြည်နူးစွာခံစားရပါတယ်။အဲဒါကတော့တပည့်ចောင်းသားဟောင်းတွေကနေပြီးတော့မိမိတို့ရဲ့ចောင်းကဆရာကြီးဆရာမကြီးတွေကိုပူဇော်ကြတော့ပြီးဂုဏ်ပြုကြတဲ့အာစရိယပူဇော်ပွဲနဲ့ចောင်းသားဟောင်းတွေရဲ့မိတ်ဆုံစားပွဲတွေပဲဖြစ်ပါတယ်။ငငယ်တုန်းကအတူတူကပညာသင်ကြားလာခဲ့ကြပြီးကြီးပြင်းလာတဲ့အခါကျတော့ဘဝဇက်ကုံပေါ်မှာသူ့နေရာနဲ့သူကားပြနေကြရတဲ့ငယ်ပေါင်းရောင်းရင်းတွေဝေးကွာနေကြရတဲ့ငယ်ပေါင်းရောင်းရင်းတွေဟာအတန်းကြီးလိုတက္ကသိုလ်ရင်ခွင်မှာအတူခလုံးသင်ကြားလာကြရတာကနေလုပ်ငန်းခွင်မှာကိုစီကိုင့မိသားစုတွေကိုစီကိုင့နဲ့နေရက်ကိုစီမှာမစုံတွေ့နိုင်ကြတော့ပဲဒီလိုကျောင်းသားဟောင်းတွေရဲ့အာစရိယပူဇော်ပွဲမှာတဦးကိုတဦးပြန်လဲ送တွေ့ဖို့မမေ့မလျော့အကြောင်းကြားကြပြန်လဲ送တွေ့ဖို့စီစဉ်ကြရနဲ့အင်မတန်မှရင်ခုန်ကြည်နူးစရာကောင်းလာပါတယ်တယောက်နဲ့တယောက်ပြန်လဲ送တွေ့ကြပြန်တော့လေရှီအောင်တော်ဖြစ်တွေ့ကိုပြုမင်းလင်းလင်းစားကြနောက်ကျနဲ့ပြောစရာပဲကောင်းလာပါတယ်ဆရာသမားတွေဆိုတာလဲအနန္တဂိုင်းဝင်နေမှုမမေ့အပ်စရာပဲမဟုတ်ပါလားဒီလိုမမေ့အပ်စရာမမေ့နိုင်စရာကြားတွေကနေမမေ့နိုင်စရာတစ်ခုသောအကြံအာကိုပြောပြချင်ပါတယ်ဆောင်မုံလေးတစ်ခုရှိပါတယ်။ပျောက်သောသူရှာရင်တွေ့၊တည်သောသူကြာရင်မေ့ဆိုတဲ့စကားလေးပါပဲ။ဒါပေမဲ့လို့တည်ပေမဲ့မမေ့နိုင်တဲ့အကြောင်းလေးကတော့လူသားတွေရဲ့အပြစ်အတွက်အသေးခံပြီးအပြစ်ကြွေးကိုရွေးနှုတ်ကယ်တင်ပေးခဲ့တဲ့သခင်ခရစ်တော်ရဲ့အကြောင်းလေးဟာဖြင့်မမေ့နိုင်သလိုတည်ပြီးသုံးရက်နေမှာစေခြင်းမှပြန်လဲရှင်းပြန်ထမြောက်တော်မူခြင်းကိုလည်းဒီကနေ့ယုံကြည်သူခရစ်ယာန်တွေရဲ့အသက်တာမှာဖြင့်မေ့လို့မရနိုင်တဲ့အရာတွေဖြစ်ပါတယ်။ဒါရီဟာအမြဲမှန်ကန်တဲ့အကြောင်းတွေဖြစ်တာမို့ယုံကြည်သူခရစ်ယာန်တွေဟာခရစ်တော်ကိုဘယ်တော့မှမေ့လျော့မှာမဟုတ်သလိုသခင်ခရစ်တော်ရဲ့မွေးနေ့တော်ကိုလည်းဘယ်တော့မှမေ့လျော့နိုင်ကြမှာမဟုတ်ပါဘူး။ဒါကြောင့်လူတွေဟာမေ့လျော့တတ်ကြတယ်ဆိုတာသိကြပါမယ်။ယုံကြည်သူခရစ်ယာန်တွေရဲ့အသက်တာမှာတော့ကျန်တဲ့အကြောင်းအရာတွေကိုသာမေ့ခြင်းမေ့လိုက်ပါမယ်။သခင်ခရစ်တော်ကိုတော့အခုမှမဟုတ်ဘူး။နောက်မျိုးဆက်တွေမှာလည်းဘယ်တော့မှမေ့မယ်မဟုတ်ဘူးလို့အာမခံလိုက်ချင်ပါလေ။
心沉醉，为了那缕佳佳，浪飘。